ထိုင်းနိုင်ငံမှာရောက်ရှိနေတဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်းနဲ့ထိုင်းဝန်ကြီးချုပ်ပရာယုတ်ချန်အိုချာတို့ဒီကနေ့ဘန်ကောက်မြို့တော်မှာတွေ့ဆုံပါတယ်ကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার ကင်းစင်အောင်လုပ်ပြီးတော့ငြိမ်းချမ်းရေးဖော်ဆောင်မဲ့သူ့ရဲ့အမြင်တွေကိုရှင်းပြခဲ့တဲ့အကြောင်းနဲ့တောင်ကိုရီးယားအစိုးရရဲ့အရှေ့တောင်အရှေ့နိုင်ငံတွေနဲ့ပို့ပြီးဆက်ဆံရေးခိုင်မာအောင်လုပ်မဲ့မူဝါဒဓာတ်အစ်အပေါ်ထိုင်းဝန်ကြီးချုပ်ကထောက်ခံကြောင်းသမရမူဂျင်အင်းကထိုင်းဝန်ကြီးချုပ်နဲ့ပူးတွဲသတင်းစာရှင်းလင်းပွဲမှာပြောကြားသွားပါတယ်ဒါအပြင်ထိုင်းနဲ့တောင်ကိုရီးယားကြားစစ်ထောက်လိုင်းရေးဆိုင်ရာသဘောတူစာချုပ်လက်မှတ်ထိုးနိုင်ခဲ့တဲ့အတွက်နှစ်နိုင်ငံကာကွယ်ရေးနဲ့စစ်လက်နက်ပစ္စည်းလုပ်ငန်းတွေကြားမှာပူပေါင်းဆောင်ရွက်မှုတွေပိုပြီးခိုင်မာလာလိမ့်မယ်လို့လည်းတောင်ကိုရီးယားသမ္မတကပြောကြားသွားပါတယ်။သတင်းတစ်ပတ်ကြာအရှေ့တောင်အရှနိုင်ငံတွေကိုခီးထွက်နေတဲ့သမ္မတမူဂျေဟင်းဟာမြန်မာထိုင်းနိုင်ငံကနေပြီးတော့မြန်မာနိုင်ငံကိုခီးဆက်မှာပါ။မြန်မာနိုင်ငံခီးစဉ်အတွင်းမှာတော့သမ္မတဦးဝင်းမြင့်နိုင်ငံတော်အတိုင်ပင်ခံတော်ဆန်းစုကြည်တို့နဲ့ဗုဒ္ဓဟူးနေ့မှာတွေ့ဆုံဖို့ရှိသလိုလှဲကူးမြို့နယ်ညောင်နှပင်မှာရှိတဲ့ KMIC ကိုရီးယားမြန်မာဆက်မှုဇုန်မှာကျင်းပမယ့်အခမ်းအနားကိုတက်ရောက်မှာဖြစ်ပါတယ်။မြန်မာနိုင်ငံမှာစီးပွားရေးလှုပ်ဆောင်နေတဲ့တောင်ကိုရီးယားလုပ်ငန်းတွေအနေနဲ့ရုံးပြင်ကနားဆိုင်ရာကြုံရတဲ့အခက်အခဲတွေကိုဖြေရှင်းပေးဖို့အတွက်မြန်မာအစိုးရက Korea Desk ရုံးကိုတောင်ကိုရီးယားသမ္မတမြန်မာနိုင်ငံရောက်နေတဲ့အချိန်ကြိုက်ပြီးတော့ဖွင့်လှစ်မယ်လို့လည်းတောင်ကိုရီးယားသတင်းတွေမှာဖော်ပြကြပါတယ်။မြန်မာနိုင်ငံမှာစီးပွားရေးလုပ်နေတဲ့ကိုရီးယားလုပ်ငန်းပေါင်းက200ကျော်ရှိပါတယ်။ကြာသပတေးနေ့ကျရင်တော့တောင်ကိုရီးယားသမ္မတဟာလာအိုစ်နိုင်ငံကိုခီးဆက်မှာဖြစ်ပါတယ်ရှင်။